ကချင်ပြည်နယ်ခကာဘိုရာစီတောင်လမ်းဒေသကကျေးရွာတချို့ကပြီးနံဆိုင်ခင်းနေတဲ့မှာကျွတ်တွေဝင်ရောက်ပြီးတော့ဖျက်ဆီးနေတာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြတ်လပ်ပြီးတော့ဒေသခံတွေအခက်ကြုံနေရပါတယ်။အခြေအနေကိုတော့တာဝန်ရှိတဲ့သူတွေဘက်ကကွင်းစင်လေ့လာပြီးတော့သက်ဆိုင်ရာကိုတင်ပြနေကြပြီးမဲ့လည်းဒေသခံတွေအတွက်စားနပ်ရိက္ခာထောက်ပံ့ကူညီမှုတွေကိုလုံမပေးနိုင်သေးပါဘူး။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ်။
ကချင်ပြည်နယ်ပူတာဥခရိုင်နောင်မိုမြို့နယ်ခါခါပူရာစီတောင်တန်းဒေသကကျေးရွာဆက်ရွာမှာဒေသခံတွေစိုက်ကျထားတဲ့ကြုံနဲ့ပြောင်းရင်းတွေတက်ပြီးဖြည့်ဆည်းထားတဲ့အတွက်စန္ဒရိတ်ကဆက်ဆဲတွင်လည်းရင်ဆိုင်နေရတယ်လို့ဒေသခံစံလုတ်ကန်စိန်ကပြောပါတယ
်ဒီတမစ်ကတော့ဆက်ထားတဲ့စိုက်ကျခင်းပေါ်မှာတွေ့ဝင်ပြီးတော့မှအကုန်ပစ္စည်းတွေဆိုတော့နောက်စားဆရာကတော့မတန်တော့ဘူးပေါ့နော်ကြောင်ပူးတို့ဆက်တို့ပဲဆက်ဆံအဲ့ဒါကြီးအကုန်လုံးတို့ပစ္စည်းတွေခါကြတော့ဒီစုစုပေါင်းကအကောင့်300 400အဲ့လောက်ပစ္စည်းသွားတယ်အခုစားဆရာမရှိဘူးဖြစ်နေတယ်
ဒီကရဆူလိုင်းလာကဂျုံနဲ့ကြောင်ဆိုင်ခင်းတွေချက်တွေစတင်ဖြည့်ဆည်းခဲ့တာဖြစ်ပြီးနိုဝင်ဘာလမှာဆိုင်ခင်းအကုန်လုံးပြည့်စည်သွားခဲ့တာပါသစုံတန်းကဝိုင်းသစုထုနဲ့ခလာထုကြီးရွာလေးရွာမှာချက်အန်ဒီရဆိုးဆုံးဖြစ်ပြီးကြီးရွာဆယ်ရွာထိချက်အန်ဒီရကြာရောက်ခဲ့ပါတယ်လက်ရှိမှာခါစားပူရာစီတောင်နန်းဒေသကြီးရွာသားတွေအနေနဲ့နောင်မွန်မြို့ပန်နန်းတီမြို့တွေမှာချီချင်းကြီးနဲ့စံဝယ်ယူနေရတဲ့အတွက်အဆက်အသွယ်ရှိနေတယ်လို့စံလူရန်ဆွေးကဆက်ပြောပါတယ
်ဒီဒေသခံတွေကစံဝယ်လို့ရတဲ့ဒီပန်နန်းတီနောင်မွန်ဖက်ကိုရှင်းပြီးတော့မှစံတွေနေစားကြတယ်အခုစစ်တေးတနေတဲ့ခါကူဒေသကနေ၅ရက်၆ရက်လမ်းလျှောက်ပြီးတော့မှစံတွေဝယ်ပြီးတော့မှစားကြတယ်တကယ်ကိုနိုင်ပါမလား
သကပူရာစီတောင်တန်းဒေသဟာပူရာဦးမြို့နဲ့မန္တလေးကကွာဝေးပြီးတော့မြန်မာနိုင်ငံမြောက်ဘက်အစွန်ဆုံးဗနန်းတီမြို့နဲ့6ရက်ကြာချီပြင်သွားရတာဖြစ်တဲ့အတွက်ပြိခါရရှိရေးမှာခက်တွေ့နေတာပါပြိခါခက်ခဲနဲ့ကြုံတွေ့နေရတဲ့အနည်းဆုံးကြေးရွာစီဆွဲရောက်ခဲ့ပြီးဒေသခံတောင်သူတွေနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အစီအစဉ်ကိုဒီနယ်ဆွေရထံမှာတင်ပြထားတယ်လို့ရဝံတိုင်းဒေသရေးရဝန်ကြီးဥရနန်းဖုံကပြောပါတယ
်ပြောရတာကိုတချင်းပြည်နယ်ဆွေရအမည်နဲ့တွားရှိသေးတော့ဒီကေဒေသခံတွေရွာ၆ရွာလူထုတွေနဲ့မြင်းမြန်းချက်တယ်အဲ့လိုပြေးပြေးကြလို့အမီးမရှိရလို့တောင်းရအဲမဆိုင်ရှိရတာတို့ဆက်ရှိတဲ့ဟာတွေလည်းကျွေးတရားပြစီလိုက်လို့အခြေအခြေတော့ကိုကျုံနေတဲ့အခြေအနေမှာရှိပါတယ်ဒီကံအဲ့ဒါကိုရှင်းရှင်းအသေးအောင်ကိုသိဖို့ဒီအသိအခံရတဲ့ထင်ထားပါတယ်သိသေးတယ်ကိုညီပေးဖို့အခြေအနေဆိုတော့တချင်းချင်းနဲ့အဆွေအဖွဲ့ရဲ့အဆွေအဖွဲ့ပဲဒီမှာပါတမန်တလောက်တော့အဲကိုညီတောက်ပူးဖို့တော့ရှိမှာပါ
ကျေးရွာဆယ်ရွာကအနည်းဆုံးလူ1000ခန့်အတွက်စံရိတ်ခါကူညီလိုအပ်နေတယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။ခါသာပူရာစီတောင်တန်းတွေကစံရိတ်ခါပြတ်လတ်နေတဲ့အချိန်တွေကိုအစိုးရအနေနဲ့နောက်တလောကွင်းစင်းလေ့လာတဲ့အဆင့်မဲ့ရှိပြီးထောက်ပံ့မှုအစီအစဉ်မပြုတ်လောက်ရသေးဘူးလို့လည်းနောင်မိုမဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးချန်တန်ခင်ကပြောပါတယ
်။ဘယ်လိုထောက်ပံ့မလဲဆိုတဲ့ဥစ္စာကတော့သူရဖွဲ့သူတို့တိုင်ပင်လုပ်နေရှိတဲ့ဒုညေကျင်ကတော့သူတို့အဲထောက်ပံ့တဲ့ရောက်တာတော့ဒီလိုများတော့မရှိသေးဘူးဖြစ်တော့
ခါသာပူရာစီတက်ဟာတစ်နှစ်ပတ်လုံးကြီးခဲနေတဲ့ဒေသဖြစ်ပြီးစဘာဆိုင်ပြုလို့မရတာကြောင့်ဒေသခံတောင်သူတွေဟာကြောင်ဖူးစက်နဲ့ကြုံကြတာအဓိကဆိုင်တွင်းနေပါတယ်ကချင်ပြည်နယ်မြောက်ပိုင်းဒေသဟာသွားလာရေးခက်ခဲရှိနေတယ်လို့ဒေသတွင်းလှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIO နဲ့မြမကမတော်တို့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေပြီးတော့ပူတာဦးကားလန်းဟာလည်းမကြာခဏအဆိုသလိုပိတ်ပင်ဖျက်ဆီးခံနေရပါတယ်။လုံချုံရေးချင်တွေကြောင့်လောင်စာစီအပါဝင်စံတင်ပို့မှုကိစ္စမှာလည်းစီစစ်မှုအကန့်အသတ်နဲ့ပိတ်ပင်နေရမှုကြောင့်ဒေသခံတွေအတွက်ကုန်စင်တုံးကြီးမြင့်မှုကံကိုလည်းခံနေရပါတယ်ခင်ဗျာ။